ကိုကြီးရန်ကုန်အောက်ခွင်ရုံးချုပ်ကညွှန်ကြားမှုချုပ်နဲ့ညွှန်မှု၄ဦးအဖမ်းခံပြီးမကြာခင်တွင်းကုန်လုပ်ငန်းတွေရပ်တန့်သွားတဲ့အတွက်ဒေါ်လာစည်းပြုတ်ကျမယ်လို့ရန်ကုန်စီးပွားရေးလောကကတွက်ထားပါတယ်အခုတော့ဗိုလ်ချုပ်မှုကြီးတန်းရွှေရဲ့အငဲဆုံးတမီမင်္ဂလာဆောင်တော့မယ်ဆိုတဲ့သတင်းထွက်လာပြီးတဲ့နောက်မှာဒေါ်လာစည်းတွေရုတ်တရက်ခုန်တက်သွားတယ်လို့ကြားပါတယ်ဟုတ်ပါသလားကိုကြီ
းဟုတ်ပါတယ်ဦးစိန်ကျော်လိုင်းဒေါ်လာစည်းကလွန်ခဲ့တဲ့အပတ်ကဒေါ်လာကို1290ဝန်းကျင်ကနေပြီးတော့ဒီနေ့ဆိုရင်1300ကျော်အထိဈေးတက်ပြီးမြန်မာငွေတန်ဖိုးထိုးကျသွားပါတယ်။ဗိုလ်ချုပ်မှုကြီးတန်းရွှေရဲ့အငွေဆုံးသမီးမင်္ဂလာဆောင်မယ်ဆိုတဲ့သတင်းထွက်ပြီးနောက်မှာရန်ကုန်စင်ကုန်းတဲ့အတိုင်းဝိုင်းမှာဘယ်လ်ဂျီယံစင်ဖြူတန်ဈေးကတရက်တည်းကို38သိန်းကနေပြီးတော့သိန်း40ကျော်အထိ16ရာခိုင်နှုန်းကျော်ခုန်တက်သွားပါတယ်။အခုလိုဒေါ်လာဈေးစင်ဈေးတက်ရတာဟာဗိုလ်ချုပ်မှုကြီးတန်းရွှေရဲ့သမီးမင်္ဂလာဆောင်မှာလက်ဖက်ဖို့အတွက်ဒေါ်လာဝယ်အားစင်ဝယ်အားလိုက်နေတာကြောင့်လို့မြန်မာစီအစိုးရထိပ်ပိုင်းကောင်းဆောင်ပေးနေတဲ့ဤသက်တဲ့ယရနာကုံတဲ့တူကပြောပြပါတယ်။မကြခင်ရပိုင်းအတွင်းကပဲလက်ဆောင်ပေးဖို့ဆိုပြီးတော့ဘယ်လ်ဂျီယံနိုင်ငံကစိန်အကောင်စား၈ရက်တီကို3,400ကျော်အကုန်ခံပြီးတော့မြန်မာစီးပွားရေးထိပ်တန်းလုပ်ငန်းရှင်တူကဝယ်သွားတယ်လို့စုံစမ်းသိရပါတယ်။ဦးစိန်ကျော်လိုင်းရောဘာများစုံစမ်းလို့ရပါသေးတယ်လဲခင်ဗျ
။မြန်မာနိုင်ငံကဒေါ်လာဈေးကွက်ဟာဒီနိုင်ငံရေးလှုပ်ရှားမှုနဲ့ပတ်သက်နေတဲ့တာကတွေအများကြီးရှိပါတယ်ကိုကြီး။ကျွန်တော်တို့ဒီဒေါ်ဆန်းစုကြည်တစ်ချိန်ကအကျယ်ချုပ်ကလွတ်လာတော့မှတ်မိမလားမသိဘူးဒေါ်လာစည်းတွေရုတ်တရက်ထိုးကျသွားပြီမဲ့နှစ်ပတ်တွေဒီနိုင်ငံကြီးအပြောင်းလဲမရှိဘူးလို့လူလူကနားလည်သွားတဲ့အချိန်မှာဒေါ်လာစည်းတွေပြုံးလဲပြန်ခုန်တက်ခဲ့တာပါ2002ခုမေလမှာဆိုရင်ဒေါ်လာကို990သာရှိလာမှလို့အခုဒီ2006ခုဇွန်လကုန်ပိုင်းဈေးနဲ့ရှင်းကြည့်လိုက်မယ်ဆိုရင်မြန်မာငွေတန်ဖိုးက၄နှစ်အတွင်းမှာ32ရာနှုန်းကျသွားတဲ့သဘောပဲခင်ဗျတကယ်တော့ဗိုလ်ချုပ်မှုကြီးတန်းရွှေရဲ့အငွေဆုံးသမီးမင်္ဂလာဆောင်ဟာမြန်မာနိုင်ငံမှာအကြီးကျယ်ဆုံးမင်္ဂလာဆောင်ဖြစ်မယ်လို့ရန်ကုန်စီးပွားရေးလောကကမှန်းထားပြီးတော့ရရရောရောလက်ဖွဲ့ကြလိမ့်မယ်လို့လည်းစစ်ကောင်းဆောင်ပိုင်းနဲ့နှိစက်တဲ့ယန္တနာကုံတွေတွေကပြောပါတယ်။အဲသူတို့သားကတော့ကုံတွေကြီးညွှန်ကြားမှုဦးစီးဌာနပို့ကုံဌာနကဒုတိယညွှန်ကြားရေးမှူးဗိုလ်မှူးဇော်ဖြိုးဝင်းဖြစ်တယ်လို့ရန်ကုန်အနောက်တိုင်းတန်တမန်သတင်းရက်ွက်ကပြောပါတယ်ဗျာ
။ဗိုလ်ချုပ်မှုကြီးတန်းရွှေရဲ့သမီးမင်္ဂလာဝဲကိုလုံခြုံရေးတင်းကျပ်ပြီးတော့တူတူသိသိလုပ်နေတာမလို့ဗိုလ်ချုပ်မှုကြီးတန်းရွှေနဲ့နှိစက်တဲ့စီဝိုင်းသမားကိုတေဇပိုင်နဲ့ထူးကုမ္ပဏီကဝန်ထမ်းတွေတောင်မှပဲအဲ့ဒီသတင်းကိုတိတိကျကျမသိဘူးလို့အဲ့ဒီကုမ္ပဏီဝန်ထမ်းတဦးကပြောပြပါတယ်ဦးစိန်ကျော်လိုင်းရန်ကုန်မှာကျင်းပမဲ့မင်္ဂလာပွဲကိုတော့ဗိုလ်ချုပ်မှုကြီးတန်းရွှေရဲ့သမီးတွေမင်္ဂလာပွဲတိုင်းကျင်းပနေကြကုန်းမြင့်တရားကအနော်ထာခမ်းမအပြင်ဇေယသီရိဖုန်းကြီးရောက်မှပါကျင်းပမှာဖြစ်တယ်ဆိုပြီးတော့ဗိုလ်ချုပ်မှုကြီးတန်းရွှေနဲ့နှိစက်တဲ့သတင်းရက်ွက်ကပြောပြပါတယ်ရန်ကုန်ကမင်္ဂလာပွဲကိုတော့ရန်ကုန်မန္တလေးတွေကမိတ်ဆွေတွေအလက်တန်းစီးပွားရေးလုပ်ငန်းရှင်တွေရန်ကုန်အခြေစိုက်စစ်ကောင်းဆောင်အတိုင်းဝိုင်းတွေအသင်းအဖွဲ့တွေကိုဖိတ်ထားတယ်ဆိုပြီးတော့ရုပ်ရှင်အတိုင်းဝိုင်းသတင်းရက်ွက်ကနေပြီးတော့သိရပါတယ်။လာမယ့်တနင်္ဂနွေနေ့နေပြည်တော်မှာကျင်းပမယ့်မင်္ဂလာပွဲကိုတော့စစ်တပ်ထိပ်တန်းအရာရှိတွေနဲ့မြန်မာနိုင်ငံကထိပ်တန်းစီးပွားရေးလုပ်ငန်းရှင်ကြီးတွေတက်မှာဖြစ်တယ်လို့သိရပါတယ်။ဒါကြောင့်မလို့ဒီမင်္ဂလာပွဲကိုအမိပြုပြီးရန်ကုန်စီးပွားရေးလောကမှာဒေါ်လာစည်းစိန်စည်းတွေလှုပ်သွားတာဆိုပြီးတော့ရန်ကုန်စီးပွားရေးလုပ်ငန်းရှင်တွေကပြောပြပါတယ်ခင်ဗျ။ဒီသတင်းပတ်ထဲမှာပဲကုံတွေရေးဝန်ကြီးဌာနကပို့ကုံအခွန်တွေတိုးလိုက်တယ်လို့ကြားရပါတယ်။ဦးစိန်ကျော်လိုင်းဗာမြန်းသိထားတာရှိပါသေးလဲခင်ဗျ
။ဟုတ်ပါတယ်။အရင်ကဆိုရင်တော့ဒီပြပပို့ကုံနေအပေါ်မှာဆယ်ရာနှုန်းအခွန်ကောက်ပြီမလို့အခုဆိုရင်ဒီပြပပို့တဲ့ရေလုံငန်းထွက်ကုံစီတွေအပေါ်မှာ73ရာနှုန်းနဲ့ဒီ CMB လို့ခေါ်တဲ့အတင့်ချုပ်ပြီးသားအထယ်ဒီပြပပို့လို့ရှိရင်95ရာနှုန်းထိတိုးကောက်မယ်လို့စုံစမ်းသိရပါတယ်ကိုကြီး။အထူးသဖြင့်တော့ဒီ2004-2005ခုနှစ်မှာငါနဲ့ရေလုံငန်းတွေပစ္စည်းပြပပို့တဲ့တန်ဖိုးကဒီဒေါ်လာ124သန်းအထိရှိတာမလို့အခုလိုပို့ကုန်ခွင်တွေတိုးကောက်မယ်ဆိုရင်အမျက်စွန်းထိခိုက်ပြီးလုပ်ငန်းတွေဆိုင်ကုန်နိုင်တယ်လို့ရေလုံငန်းရှင်တွေကပြောပါတယ်။အဲဒီကြားထဲမှာပဲအကောက်ခွန်ဌာနကိုအဖမ်းဆီးလုပ်ပြီးမကြခင်တွင်းကုန်တွေတက်သွားချိန်မှာဗိုလ်ချုပ်မှုကြီးတန်းရွှေရဲ့တမိမင်္ဂလာပွဲကြီးရဲ့ကြောင့်ဒေါ်လာဈေးလှုပ်သွားတဲ့အတွက်ပို့ကုန်လုပ်ငန်းရှင်တွေပတ်ချီမကိုက်ဖြစ်နေတယ်လို့စုံစမ်းသိရပါတယ်ဗျာ။ဒါနဲ့ကိုကြီးနောက်ဖက်ထိပ်ပိုင်းခေါဆောင်တပ်သမီးတွေရဲ့မင်္ဂလာပွဲကြောင့်အရင်ကတော့အခုလိုစီးပွားရေးဂရမျိုးတွေရှိတယ်လား
။ဟုတ်ကဲ့ရှိခဲ့ဘူးပါတယ်ခင်ဗျာ။ဆေးဆိုးရခေါင်းဆောင်ပိုင်းတွေဟာသူတို့သားသမီးတွေရဲ့မင်္ဂလာပွဲတွေကိုချိန်ချိန်တဲတဲကျင်းပပြီးတော့လုပ်ငန်းရှင်တွေစီကလက်ဖွဲ့ကိုတရားဝင်လက်ခံတာတွေကအစဉ်အလာလိုဖြစ်နေပါတယ်ခင်ဗျာ။အဲ့ဒီအထဲကမှနမူနာတစ်ခုကိုပြရမယ်ဆိုလို့ရှိရင်စက်မှုတစ်ဝင်းကြီးဦးအောင်တောင်းရဲ့သားနဲ့ဒုတိယဗိုလ်ချုပ်မှုကြီးမောင်အေးရဲ့သမီးတို့ရဲ့မင်္ဂလာပွဲဟာအထင်ရှားဆုံးဖြစ်တယ်ဆိုပြီးတော့လုပ်ငန်းရှင်တွေစီကနေပြောသိရပါတယ်။အဲ့ဒီမင်္ဂလာပွဲတွေတုန်းကနာမည်ကြီးစီးပွားရေးလုပ်ငန်းရှင်ဆရာကျောင်းကနေပြီးတော့ရတနာပစ္စည်းတွေအပြင်နေအိမ်နဲ့အကောင်းစားကားတွေကိုပါလက်ဖွဲ့ခဲ့တာဆိုတဲ့သတင်းဟာရန်ကုန်စီးပွားရေးလုပ်ငန်းရှင်တွေကြားထဲမှာအထင်ရှားကြံခဲ့တာဖြစ်ပါတယ်။ဒါကြောင့်မလို့မြန်မာနိုင်ငံကစိန်ဈေးရွှေဈေးဒေါ်လာဈေးတွေဟာစစ်ကောင်းဆောင်ပိုင်းတွေရဲ့သားသမီးတွေမင်္ဂလာဆောင်တိုင်းဈေးတက်နေကြဖြစ်နေတယ်ဆိုပြီးတော့ရန်ကုန်စီးပွားရေးအတိုင်းဝိုင်းကနေပြောပြပါတယ်။စစ်ကောင်းဆောင်ကြီးတွေထဲမှာဒုတိယဗိုလ်ချုပ်မှုကြီးမောင်အေးရဲ့သမီးမင်္ဂလာပွဲတွေကစီးပွားရေးလုပ်ငန်းရှင်တွေဟာ အုံနဲ့ကျင်းတဲ့လက်ဖွဲ့ခဲ့တဲ့နောက်ကစပြီးတော့ထိတ်တန်းစစ်ကောင်းဆောင်ကြီးနှစ်ဦးရဲ့မိသားစုကြားမင်္ဂလာဆောင်တွေမှာရတနာပိုင်ဆိုင်မှုအပြိုင်နာကပြင်းထန်လာတယ်လို့ဆရာကျောင်းတဲ့နေဆက်တဲ့စီဝါရေးလုပ်ငန်းရှင်တဦးကပြောပြပါရယ်အခုဗိုလ်ချုပ်မှုကြီးတန်းရွှေရဲ့တမိမင်္ဂလာပွဲကိုတော့နာမည်ကြီးစီဝါရေးလုပ်ငန်းရှင်ဦးဒေသာကစီစဉ်နေတာဖြစ်ပြီးတော့မင်္ဂလာဆောင်မ မင်္ဂလာပွဲပြီးသွားတဲ့အချိန်မှာရိုက်ထားတဲ့ဓာတ်ပုံတွေအပြင်မထွက်အောင်ဆိုပြီးတော့အထူးတင်းကျပ်တာတွေလုပ်ခဲ့တယ်ဆိုပြီးတော့ဓာတ်ပုံအတိုင်းဝိုင်းကပြောပြပါတယ်မင်္ဂလာပွဲရဲ့ဓာတ်ပုံတွေကိုလည်းစစ်တပ်ဓာတ်ပုံဆရာတွေကလွဲပြီးအပြင်ကဓာတ်ပုံဆရာတွေကိုခေါ်တာမရှိဘူးလို့သိရပါတယ်ဒုတိယဗိုလ်ချုပ်မူကြီးမောင်အေးရဲ့သမီးမင်္ဂလာပွဲတို့ကစီဝါရေးသမားဆရာအကြောင်းရ ဒီနိုင်ငံရေးလှုပ်ရှားမှုနဲ့ပတ်သက်နေတဲ့တာကတွေအများကြီးရှိပါတယ်။မင်္ဂလာပွဲမျိုးတွေကြောင့်မလို့ပေါ်ပေါက်လာတဲ့စီးပွားရေးခရက်တန်းကိုရန်ကုန်စီးပွားရေးအတိုင်းဝိုင်းကစိတ်ပြတ်နေတယ်ဆိုပြီးတော့သိရကြောင်းပါခင်ဗျာ။